Welcome to the Voice of America in Burmese.
Mingla nya jam ma soda shin nya shin. CUE American Tan ye 2020 ku ne July la 21 ye ingani nya bai season ni ko American Pi Dawn Zoo myu do Washington DC ga ni Myanmar San Daw Chin nya 9 nai ga ni 10 nai a thi line to meter 1925 32 ne line la meter 190 ru ga ni sa tin thau lwin pi ni ba bi shin.မမများတဲ့ဆင်အောင်မှာဒီကနေ့ညပိုင်းအတွက်ထိတဲရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။ဒီကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14.8 သန်းနဲ့သေဆုံးသူ 6,100 နီးပါးရှိလာတဲ့အချိန်မှာပဲ COVID-19 ကာကွယ်ဆေးဆန်းသတ်မှုတွေနဲ့ပတ်သက်လို့တိုးတက်မှုအလားအလာတွေရှိနေကြောင်းသုတေသနပညာရှင်တွေကပြောပါရယ်။ဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့ဗြိတိန် Sweden AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန်းသတ်နေတဲ့ COVID-19 ကာကွယ်ဆေးနဲ့တရုတ်နိုင်ငံ CanSino Biologics ကုမ္ပဏီကဆန်းသတ်နေတဲ့ဆေးဒီအလားအလာရှိတဲ့ကာကွယ်ဆေးနှမျိုးကိုလူတွေနဲ့ဆန်းသတ်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီဖြစ်ပါရယ်။ဒီဆေးတွေကလူခန္ဓာကိုယ်ထဲမှာရောဂါတိုက်ဖြစ်တဲ့ခုခံစွမ်းအားကိုတိတိတသားမြင့်တင်ပေးနိုင်တာကိုတွေ့ရှိရကြောင်းတနင်္လာနေ့ထုတ်ဗြိတိန်ဆေးပညာဂျာနယ် The Lancet မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲ American ဆေးကုမ္ပဏီ Pfizer နဲ့တွဲပဲ Germany BioNTech ကဆန်းသတ်နေတဲ့ COVID-19 ကာကွယ်ဆေးကလည်းတိုးတက်မှုအလားအလာကောင်းတွေရှိကြောင်းမနေ့ကပြောပါတယ်။ Britain Oxford တက္ကသိုလ်နဲ့ Britain Sweden Oxford AstraZeneca ဆေးကုမ္ပဏီနှစ်ခုပူးပေါင်းပြီးတော့ဆန်းသတ်နေတဲ့ကာကွယ်ဆေးကိုအများကအယုံစိုက်နေကြတာပါ။ဒီဆေးကထိရောက်မှုရှိကြောင်းပြသနိုင်ပြီးတဲ့နောက်ခွင့်ပြုချက်ရရင်ကုမ္ပဏီအနေနဲ့ဆေးကိုဖြန့်ဖြူးဖို့နိုင်ငံအတော်များများနဲ့သဘောတူစာချုပ်ချုပ်ဆိုထားပြီးဖြစ်ပါတယ်။အခုထိကုမ္ပဏီအနေနဲ့ကာကွယ်ဆေးနှစ်တန်းထုတ်လုပ်ပြီးသွားဖို့သဘောတူထားပြီးဖြစ်ပါတယ်။ဒီဆေးကို Britain, Brazil နဲ့တောင်အာဖရိကနိုင်ငံတွေမှာလူပေါင်း1000ကျော်နဲ့ဆန်းသတ်ခဲ့တာဖြစ်ပြီးနောက်သတင်းသက်တွေအတွင်း American နိုင်ငံမှာလူ3000လောက်နဲ့ဆန်းသတ်သွားဖို့စီစဉ်ထားတယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်ရှင်။American ပြည်ထောင်စုမှာ coronavirus ကရောဂါကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ကျန်းမာရေးခန္ဓာမှာထိခိုက်နေရတဲ့အတွေ့ငွေကြေးထောက်ပံ့ပေးမယ့်အစီအစဉ်သစ်တရက်ကို American သမ္မတအင်ဖြူရောမှာအောက်လွှတ်တော် Democratic အမတ်တွေဒီကနေ့အင်္ဂါနေ့မှာလာရောက်ဆွေးနွေးဖို့ရှိပါတယ်။ Democratic အမတ်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer တို့ကဗဏ္ဍာရေးဝန်ကြီး Steven Mnuchin နဲ့အင်ဖြူရောအရာရှိချုပ် Mark Meadows တို့နဲ့အတူအင်ဖြူရောမှာဆွေးနွေးကြမှာဖြစ်ပါတယ်။American နိုင်ငံတွင်မှာယောဂကုသမှုတနေ့ကို 6,600 ကျော်ဖြစ်ပွားနေခြင်းနဲ့ကာယယောဂကြောင့်အလုပ်လက်မဲ့ဖြစ်ရသူတွေကိုထောက်ပံ့ကြေးတစ်လ American ဒေါ်လာ600ပေးရနေတဲ့အစီအစဉ်ဟာဇူလိုင်လကုန်မှာတည်တန်းကုန်ဆုံးတော့မယ့်အချိန်မှာအခုလိုဆွေးနွေးပွဲကိုပြုလုပ်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ American နိုင်ငံ Texas ပြည်နယ်တောင်ပိုင်းကကောင်တီနယ်မြေတစ်ခုမှာကိုရိုနာဗိုင်းရပ်စ်ရှိသူတွေနဲ့ထိတွေ့မှုရှိခဲ့တဲ့ကလင်းငယ်85ယောက်မှာယောဂပိုးကူးဆက်နေတာတွေ့ရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်။ကလေးအလုံးနီးပါးဟာတက်တနှစ်နဲ့အောက်တွေဖြစ်ပြီးသူတို့ဘာသာသူတို့ပြန်ပြီးတော့နလန်ထူလာလိမ့်မယ်လို့လည်းခန့်မှန်းထားကြောင်းဒေသခံလူလူကျန်းမာရေးအဖွဲ့တစ်ခုက AP သတင်းကိုပြောပါတယ်။ကလေးတယောက်သေဆုံးခဲ့ပေမဲ့ဗိုင်းရပ်စ်ကြောင့်သေဆုံးတာဟုတ်မဟုတ်ကိုတော့စိစစ်နေဆဲဖြစ်ပါတယ်ရှင်။2020ပြည်နှစ် American သမ္မတရွေးကောက်ပွဲချင်းပါဖို့ရပ်ပေါင်း100ကျော်လောက်ပဲလိုတော့တဲ့အချိန်မှာ Democratic Party သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်မဲ့ Joe Biden က American အလုံသမားတွေနဲ့ပတ်သက်တဲ့စီးပွားရေးအစီအစဉ်တစ်ခုကိုဒီကနေ့မှထုတ်ပြန်မှုရှိပါတယ်။အဲ့ဒီစီးပွားရေးအစီအစဉ်ရ21ရာစုနှစ်ထဲမှာပညာရေးပြည့်ဝပြီးအပြန်အလှန်ကူညီဆောင်ရှောက်မှုရှိတဲ့လူသားအဖွဲ့ကိုဘယ်လိုတည်ဆောက်နိုင်မလဲဆိုတာကိုပြသမှာဖြစ်ကြောင်းနဲ့ဒါဟာ Black Lives Matter လှုပ်ရှားမှုအပေါ်Biden ရဲ့ပြန်လည်တုံ့ပြန်ဆောင်ရွက်ပြီးမှုလည်းဖြစ်ကြောင်း Biden ရဲ့မဲဆွယ်စည်းဝေးအဖွဲ့ကပြောပါရယ်စီးရင်ပေးသွင်းထားတဲ့မဲဆန္ဒရှင်တွေကြားမှာပြီးခဲ့တဲ့ပတ်ကကြောက်ယူခဲ့တဲ့လူထုသဘောထားစစ်တမ်းတွေမှာတော့ Biden နဲ့သမ္မတ Trump ကိုဆယ်မှတ်အသားနဲ့ဥဆောင်နေပါရယ် Biden ကကုန်ထုတ်မှုလုပ်ငန်းနဲ့ဆိုင်တဲ့ American Dollar 900 Billion ပမာဏရှိတဲ့စီးပွားရေးအစီအစဉ်တရက်ကိုလည်းဒီလအစောပိုင်းတုန်းကထုတ်ပြန်ကြေညာခဲ့ပါရယ်အဲ့ဒီအစီအစဉ်ရ American နိုင်ငံတွင်းမှာလုပ်ကိုင်ငါးတန်းဖန်တီးပေးနိုင်မှာဖြစ်ကြောင်းနဲ့ကယောဂါကြောင့်အလုပ်လက်မဲ့ဖြစ်ပွားနေတာကိုကုစားနိုင်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။သူရဲ့အစီအစဉ်အောက်မှာတန့်ရှင်းတဲ့စွမ်းအင်ဆက်သွယ်ရေးဉာဏ်ရည်တုနည်းပညာနဲ့တခြားနယ်ပယ်တွေအတွက်သုတေသနနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာစီမံကိန်းတွေပါဝင်မှာဖြစ်ပြီး American Dollar 300 Billion သုံးဆွဲဖို့ရထားတယ်လို့ပြောပါတယ်။American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာမနေ့ညပိုင်းကစုဖူဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးအစိုးရတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ25ရက်နေ့က Minnesota ပြည်နယ် Minneapolis မြို့မှာလူမဲအမျိုးသား George Floyd ကို ရဲကဖမ်းဆီးတဲ့အချိန်မှာတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးပေါ့တလန်မြို့မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်နေတာနှစ်လနီးပါးရှိနေပြီဖြစ်တာကြောင့်ဆန္ဒပြပွဲတွေကိုနှိမ်နှီးမှုသမ္မတထရမ့်အစိုးရကမကြသေးခင်ကတက်တွေဆီလုခဲ့ပါတယ်ပီကရဲ့ဘက်ကပေါ့တလန်ဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နင်းခဲ့ပြီးတက်ကြွလှုပ်ရှားသူတို့ကိုဖမ်းဆီးအရေးယူခဲ့ပါတယ်။ဒီပေါ်မကျေနပ်တဲ့အတွက်မနေ့ကဆန္ဒပြသူတွေဟာအစိုးရတရားရုံးအဆောက်အုံနဲ့ပေါ့တလန်တရားရေးရုံးစင်တာရှိမှဆွေးခဲ့ကြတာပါ။ဆန္ဒပြသူတွေကတရားရုံးအဆောက်အုံပါဝင်ပြည်သူပိုင်အဆောက်အဦတွေမှာမိဘတွေဖောက်မီးရှို့နေရန်ပကြီးတွေရေးဆွဲပြီးတော့တညာလုံးနီးပါးဆန္ဒပြခဲ့တဲ့အတွက်တပ်ဖွဲ့တွေကနှိမ်နင်းတာမှဒဏ်ရာရသူတချို့လည်းရှိခဲ့ပြီးဆန္ဒပြသူတွေနဲ့တပ်ဖွဲ့တွေကြားမှာပဋိပက္ခဖြစ်ပွားခဲ့ပါသည်။ဆန္ဒပြပွဲတွေရရှိကြလာတာနဲ့အမျှပြည်နယ်ရင်းစီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိလာသလိုဆန္ဒပြသူတချို့ကအကြမ်းဖက်လူရဲမှုအသွင်ဆောင်လာကြတာပါပေါ်တလန်မြို့မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ပြည်내အစိုးရနဲ့တာဝန်ရှိသူတွေလက်မခံတဲ့ကြားကပဲဆန္ဒပြပွဲတွေကိုနှိမ်နှင်းမှုသမ္မတထရမ့်အစိုးရကမကြားသေးခင်ကတက်တွေဆီလုခဲ့တာဖြစ်ပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။ကျမခွာညိုပါ။ဥရောပသမဂ္ဂခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာ 1.1 ထရီလီယံနဲ့ COVID-19 ကပ်ရောဂါကြောင့်ထိခိုက်မှုကုစားရေးစီစဉ်တွေအတွက်အင်္ဂါနေ့အစောပိုင်းမှာသဘောတူညီခဲ့ကြပါတယ်။ကန့်သတ်ချက်တွေထည့်သွင်းသင့်သလားဆိုတာနဲ့ပတ်သက်ပြီးရန်ပုံငွေအတိအကျခွဲဝေချထားရေးမှာသဘောထားကွဲလွဲခဲ့ကြတာကိုနေ့ရောညပါ၄ရက်ဆက်တိုက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူညီချက်ထွက်လာတာပါ။ဥရောပသမဂ္ဂကောင်စီအကြီးအကဲ Charles Michel ကဒီသဘောတူလိုက်ပြီဆိုတဲ့စကားတလုံးနဲ့အတည်ပြုပေးခဲ့ပါတယ် EU ဖွဲ့ဝင်နိုင်ငံတွေမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူစုစုပေါင်း 33,000 ခွဲရှိခဲ့ပြီး EU တွေကအီတလီပြင်သစ်နဲ့စပိန်တို့ဟာဒီရောဂါကြောင့်သေဆုံးမှုအမြင့်ဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်ယောဂါပိုးမပြတ်အောင်အသွာလာပိတ်ဆို့မှုတွေကိုအစိုးရအများပြားကအမိန့်ထုတ်ထားခဲ့တာကဥရောပရဲ့စီးပွားရေးကိုထိခိုက်စေခဲ့ပြီးဒီနှစ်မှာစီးပွားရေး 8.3 ရာခိုင်နှုန်းကျဆင်းသွားမယ်လို့စီးပွားရေးပညာရှင်တွေကထပ်မံထားပါတယ်နယ်သာလန်ဝန်ကြီးချုပ်မတ်ရူဒီကတော့ဒီအကူအညီတွေကိုတရားဥပဒေစိုးမိုးရေးခေါင်းစဉ်နဲ့ဆက်ဆက်ထားစေချင်တယ်လို့ပြောပါတယ်။အဓိကအချက်ကတော့လက်ရာစွန်းအစိုးရတွေအနိုင်ရထားပြီးဒီမိုကရေစီနဲ့အနည်းငယ်ကင်းကွာတဲ့သဘောရှိတဲ့ဟန်ဂေရီ၊ပိုလန်နိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာဖို့ရည်ရွယ်တာဖြစ်ပါတယ်ရှင်။တရုတ်နိုင်ငံကပြဋ္ဌာန်းလိုက်တဲ့ဟောင်ကောင်မြို့သားလုံခြုံရေးဆိုင်ရာဥပဒေသစ်ကိုတုံ့ပြန်တဲ့အနေနဲ့ဟောင်ကောင်နဲ့ချုပ်ဆိုထားတဲ့တရားခံလွှဲပြောင်းရေးသဘောတူညီချက်ကိုဆိုင်းငံ့လိုက်ကြောင်းဗြိတိန်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ကလွှတ်တော်အတွင်းမှာခုလိုပြောလိုက်တာဖြစ်ပြီးအစိုးရအနေနဲ့စီးပွားရေးအချက်အချာကြတဲ့တရုတ်ပြည်မှာကြီးစီလက်နက်ရောင်းချရေးပိတ်ဆို့မှုကိုလည်းထပ်တိုးလိုက်ကြောင်းပြောပါတယ်။ဒီအမျိုးသားလုံခြုံရေးဥပဒေအရပြစ်မှုကျူးလွန်သူဟာတရားစွဲခံရဖို့အတွက်တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးတာခံရနိုင်တယ်လို့ပြောပါတယ်ဗြိတိန်ကနေတရားခံလွှဲပြောင်းရေးမှာအကာအကွယ်ပေးနိုင်ဖို့ပြတ်သားခိုင်မာတဲ့လုံခြုံမှုမျိုးမရှိမချင်းဟောင်ကောင်နဲ့တရားခံလွှဲပြောင်းရေးသဘောတူညီမှုကိုပြန်လည်အသက်သွင်းဖို့မစင်စားဘူးလို့ပြောပါတယ်မစ္စတာဒိုမီနီရပ်ရဲ့ကြေညာချက်ထွက်ပြီးမကြခင်မှာပဲလန်ဒန်မှာရှိတဲ့တရုတ်တန်ယုံပြောခွင့်ရကဗြိတိန်အစိုးရဟာတရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတယ်လို့ဆွဆွဲလိုက်ပြီးတကယ်လို့ဆက်ပြီးလမ်းလွဲလိုက်နေမယ်ဆိုရင်ဖြစ်လာမယ့်အကျိုးဆက်တွေကိုတာဝန်ခံရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်ရှင်။အငင်းပွားစရာဟောင်ကောင်မြို့သားလုံခြုံရေးဥပဒေကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဟောင်ကောင်မှာခြေဆိုင်ပြီးအလုပ်လုပ်နေကြတဲ့အရက်ဖက်လူမှုအဖွဲ့တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေစိုးရိမ်စိတ်ဖြစ်လာပြီးသူတို့ဝန်ထမ်းတွေကိုဟောင်ကောင်ကနေရွှေ့ဖို့လှုပ်လာကြပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ပြည်မှကြီးစီပြန်လွှဲပေးလိုက်ပြီးတဲ့နောက်တနိုင်ငံစနစ်နှမျိုးပုံစံနဲ့လွတ်လွတ်လပ်လပ်အုပ်ချုပ်ရေးစနစ်ကြောင့်နိုင်ငံတကာရောပြည်တွင်းကပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလှုပ်လှုပ်ခွင့်တားခဲ့ကြပါတယ်။ဒါပေမဲ့ဇူလိုင်လ1ရက်နေ့ကပြဋ္ဌာန်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေကတော့ဒီပရဟိတအဖွဲ့တွေအတွက်စိုးရိမ်စရာအခြေဆိုင်လာတာပါ ခွဲထွက်ရေးအကြမ်းဖက်မှုနဲ့နိုင်ငံခြားတိုင်းပြည်တစ်ခုခုနဲ့လျှို့ဝှက်ပူးပေါင်းကြံစည်မှုဒါမှမဟုတ်ပြည်ပရန်ကြောင့်နိုင်ငံတော်လုံခြုံရေးကိုအန္တရာယ်ဖြစ်လာစေနိုင်တဲ့ပြစ်မှုတွေကနေကာကွယ်ထိန်းချုပ်ဖို့နှိမ်နင်းဖို့နဲ့ပြစ်ဒဏ်စီရင်မှုတွေကိုရည်ရွယ်ထားတဲ့ဒီဥပဒေကိုစိုးရိမ်တဲ့အကြောင်းပရဟိတလုပ်ငန်းအဖွဲ့တွေကပြောလာကြတာပါဒီဥပဒေရဲ့ချိန်ချောက်လိုတဲ့ရည်ရွယ်ချက်အောင်မြင်ခဲ့ပုံရပါတယ်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့တစ်ခုကသူ့ရဲ့ဝန်ထမ်းတွေကိုဟောင်ကောင်ကနေရွှေ့ပြောင်းပေးလိုက်ပြီးဖြစ်ပြီးတခြားအဖွဲ့အစည်းချို့လည်းရွှေ့ပြောင်းဖို့စီစဉ်နေကြပါပြီ။အဖွဲ့အစည်းတွေပြပကိုထွက်သွားတာနေရာရွှေ့ပြောင်းဖို့ရှာဖွေနေကြချိန်မှာအလုပ်ထွက်သူတွေလည်းထွက်ကုန်ပါတယ်။ဟောင်ကောင်ဟာတရုတ်နိုင်ငံတွင်မှလုပ်မဲ့စီမံကိန်းတွေအတွက်နိုင်ငံတကာနဲ့ချိတ်ဆက်ပြီးအလုပ်လုပ်ဖို့အဆင်ပြေတဲ့နေရာတစ်ခုဖြစ်ကြောင်းအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့တစ်ခုရဲ့ဝန်ထမ်းတစ်ယောက်ကပြောပါတယ်။ဒါပေမဲ့အခုတော့ဒီလိုရလတ်ကောင်းတွေဟာဥပဒေသေးအောင်မှဆက်ပြီးတော့မရနိုင်တော့ဘူးလို့လည်းသူကပြောပါတယ်ရှင်။ဆူဒန်နိုင်ငံကိုလွန်ခဲ့တဲ့နှစ်ပေါင်း30လုံးကစစ်အာဏာသိမ်းပြီးနှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူသမ္မတဟောင်းအိုမာအယ်ဘရှာဟာ1989ခုနှစ်ကစစ်အာဏာသိမ်းမှုအတွင်းသူ့ရဲ့လူရက်တွေနဲ့ပတ်သက်လို့အမှုရင်ဆိုင်ဖို့အင်ကာနေတုန်းကခါတွန်မြို့မှာတရားရုံးတက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကနိုင်ငံတော်မှာအစိုးရစန့်ကျင်ရေးစန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းသမရဘေရှားဟာယာရုကဖေရှားခံခဲ့ရပြီးအကျင့်ပြတ်ခြားစားမှုတွေအတွက်ထောင်ဒဏ်2နှစ်လဲကြာခံထားရပြီးဖြစ်ပါတယ်။86နှစ်အရွယ်အိုမာအယ်ဘရှားနဲ့နောက်ထပ်16ယောက်တို့ဟာ1989ခုနှစ်စစ်တပ်အာဏာသိမ်းမှုမှာပါဝင်ပတ်သက်ခဲ့ကြပါတယ်။ဆူဒန်နိုင်ငံရဲ့ဂျားဖြတ်အစိုးရဖွဲ့ကနိုင်ငံတကာအတိုင်းဝိုင်းဂျားမှာပြန်ပြီးတော့ဝင်ဆက်နိုင်ဖို့ရည်ရွယ်ပြီးပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ချိန်မှာအခုလိုညုံတင်စစ်ဆေးမှုပေါ်ပေါက်လာတာပါ။ဒါ့အပြင်2003ခုနှစ်ကဒါဖူပရိပက္ခအတွင်ကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေနဲ့လူမျိုးတော်တပ်ဖြတ်မှုဆွဲချက်တွေအတွက်အိုမာအယ်ဘရှားကိုနိုင်ငံတကာရာဇဝတ်တရားရုံး ICC လွှဲပြောင်းပေးဖို့ကိုလည်းဆူဒန်အစိုးရကကတိပေးထားပါတယ်။ဒီပြိပက္ခအတွင်လူပေါင်း3သိန်းကျော်တည်ဆုံပြီးတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်ရှင် VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးမြန်မာပြည်ဘက်ကနောက်ဆုံးရထားတဲ့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရမှာဖြစ်ပါတယ
်ကရင်ပြည်နယ်ဖာပုံမြို့နယ်ပိုလူထကျေးရွာကမြို့သူမြို့သားကိုပစ္စည်းလူရတပ်ပြမှုကျူးလွန်ခဲ့တဲ့မြန်မာစစ်သားနှုတ်ဦးကိုရေးယူပေးဖို့ KNU Concern Group အပါအဝင်ကရင်ဖွဲ့စည်းတွေတောင်းဆိုထားတဲ့တဲ့တင်ပြချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်သားတပ်သားနှုတ်ကနေပြစ်တက်ခဲ့တဲ့ဒေသခံမျိုးရမီနော်မှုနော်တေဆုံမှုမှာတရားမျှတမှုရရှိရေးအတွက်ကရင်လက်နက်ကိုင်ဖွဲ့စည်းများပါဝင်ကရင်ဖွဲ့စည်းတွေကနေတောင်းဆိုခဲ့တာပါပစ္စည်းလူယူတပ်ပြမှုကျူးလွန်ခဲ့တဲ့တပ်မတော်သားနှုတ်ကိုထိရောက်စွာရေးယူပေးဖို့တောင်းဆိုကြောင်း KNU Concern Group ပြောခွင့်ရကရင်မျိုးရာစီယုံ KNU ဒုဥက္ကဋ္ဌဟောင်းပထုနော်စီဖိုရာစိန်ကပြောပါတယ
်စေလနာဆက်ချက်ရပါလားဘာမှစစ်တမ်းဥပဒေအစ်ကအနေသမီးဆိုင်လို့သွားတာရှိတယ်နော်ပြည့်တူရဆက်ကြိုးတယ်လူယူပြီးတာသူတိစားပြီးတာဆက်ပြေးသွားတာဖြစ်တယ်ဗျလေတို့ဖြစ်တဲ့တာဟာဇာကကျွန်မတို့လုံးဝလက်မခံဘူးတာကိုလုံးဝကောက်ွက်တယ်လို့အဲ့ဒါကျွန်မထုတ်ပြထားတာဒါမှအကိမရှိတဲ့နတ်သမီးတယောက်ကိုဒီလိုကိခတ်ပါဖြတ်တာမျိုးကတော့ဒါကလက်ခံစရာမရှိဘူးဒီလိုတဲ့လူတွေကတော့ဖြစ်ရစွာအေးအေးယူဖို့လိုအပ်နေတယ
်ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပုံမြို့နယ်ပိုလူထားကျေးရွာနေအသက်40နှစ်အရွယ်နော်မှုနော်စုတူမျိုးရမီကိုအမတ်ရှိစစ်ကူကရေးဌာနချုပ်စကခလောက်ခံခမရ409တိုင်းရင်းကတမတော်သားနှုတ်ကပြစ်တက်ခဲ့ပြီးလက်ဝတ်ရတနာတွေကိုလူယူတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တာပါမြန်မာတပ်မတော်ရဲ့မတရားညှဉ်းပန်းနှိပ်စက်မှုအကြောင်းမဲ့တပ်ဖြတ်ခြင်းအာမပြုခြင်းမှုတွေဖြင့်ပြည်သူလူထုတွေရဲ့ပြည်စည်းဥစ္စာတွေကိုအသိအမှားရယူခြင်းများရပ်တန့်နိုင်ရေးနဲ့ထိရောက်စွာရေးယူသားစီဟာတန်းနိုင်ရေးအတွက် Amnesty International AI နဲ့ Human Rights Watch အစရှိတဲ့နိုင်ငံတကာဖွဲ့စည်းကနေဝင်ရောက်စုံစမ်းဖို့တောင်းဆိုခဲ့ကြောင်းလည်းဘရူနိုစီဖိုရာစင်ကပြောပါတယ်ကရင်ငင်းချမ်းရဲ့ထောက်ကူပြုကွန်ရက်စီစဉ်တာဝန်ခံနော်ဝါခူရှိကတော့ NCA ပြည်ရက်လက်မှတ်ရည်သူထားတဲ့ KNU ဒေသဘက်မှာဒီလိုလွတ်ရကျွလွန်တာမဖြစ်သင့်ဘူးလို့ပြောပါတယ်
ဒါတော့မဖြစ်သေးဘူးနော်အခုကဒီငင်းချရေးကိစ္စတဲ့ကလမှာကျင်းနေတဲ့ NCA လက်ထူထားတယ်ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အင်းဝေကျွလွန်ခွင့်ပေးထားတဲ့စနစ်ကရှိတာကြာနေပြီပေါ့နော်စနစ်ကအဖြစ်ရှိတဲ့စစ်သားစစ်သားတွေကသူတို့အပြစ်မပေးဘူးဆိုတော့ဒီလိုမျိုးဆက်ဖြစ်နေတာပေါ့နော်
KNU ကရင်မျိုးရာစီယုံတပ်မဟာငါးဘက်ကလည်းဒီဖြစ်စဉ်ပေါ်စုံစမ်းဖော်ထုတ်ရေးယူပေးဖို့ကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCF ကိုဇူလိုင်လ16ရက်နေ့မှာတိုင်ကြားစာပေးပို့ထားပါတယ်။တ တမရောဘက်ကတော့ပြင်မှုကျူးလွန်ထားတဲ့စစ်တီတွေကိုအရေးယူသွားမယ်လို့တမရောပြောခွင့်ရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်
တို့ရဲ့လုံဆောင်မှုနဲ့ပတ်သက်ပြီးကျွန်တော်အရေးယူသွားမှာဖြစ်ပါတယ်ဒီပနမစစ်တော်စစ်စေးကြရမှန်တယ်လို့ပြရတယ်ဆိုတော့ပတ်သက်ပြီးအရေးယူဆောင်တော့ပါတယ
်လက်ရှိပြင်မှုကျူးလွန်ထားတဲ့တာတာစိတ်ရှိတန်းဆူးလွင်နဲ့ဟိမင်းထက်တို့နှူးကိုဘီလင်းတပ်နဲ့စစ်ဘက်ချုပ်မှချုပ်နှောင်ထားပြီးပနမစုံစမ်းဖော်ထုတ်ချက်ရပြင်မှုကျူးလွန်ခဲ့ကြောင်းဝန်ခံတဲ့အတွက်စစ်စည်းကမ်းရဥပဒေနဲ့ညီထိရောက်စွာရေးယူနိုင်ရေးအတွက်အ мян ဆုံးစစ်ဆေးရေးယူဆောင်ရွက်သွားမယ်လို့ဇူလိုင်လ20ရက်နေ့မှာတပ်မတော်ကနေသတင်းထုတ်ပြန်ထားပါတယ်တရကန်စစ်တီနှူးဦးထွက်ပြေးပျောက်ဆုံးနေခြင်းနဲ့မှုခင်းဖြစ်စဉ်အားတပ်ဆိုင်ရာထက်ဌာနတို့ထံမှအချိန်နဲ့တပြေးညီတည်မပို့ခဲ့တဲ့စခန်းကတာဝန်ရှိသူတွေကိုလည်းစစ်တရားရုံးရဲ့စစ်ဆေးသွေးရှိချက်အတိုင်းစစ်စည်းကမ်းရထိရောက်စွာရေးယူသွားမယ်လို့လည်းဖော်ပြထားပါတယ်ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကဘာပွန်ခရိုင်ဒေသရေးဘော်ကူညီထောက်ပံ့ရေးဖွဲ့ကစိုးဦးမှုကလည်းလက်မှုဘလော့ဒေသကိုတွားရောက်ကူညီပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ပြီးရွာပြန်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုခံရပြီးတိတ်ဆုံသွားခဲ့ပါတယ်KNU ကရင်မျိုးသားစည်းရုံးဟာမြန်မာဆိုရနဲ့ NCA ပြည်ရက်လက်မှတ်ရည်ထူးထားပြီးမဲ့ဖာပွန်ခရံဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်အထူးသဖြင့်ဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပွန်ခရံတပ်မငါတပ်ဖွဲ့တို့ကြားစစ်ရေးသိမ်းမာနေသလိုထောင်နဲ့ချီဒေသခံရွာသားတွေစစ်ပေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် COVID-19 ကပ်ရောဂါကာလမှာတလားလောက်နောက်ကျပြီးမှဒီကနေ့အထက်တန်းကျောင်းတွေပြန်ဖွင့်လိုက်တဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကပ်ရောဂါကာလကန့်သတ်ချက်တွေကိုရှော့ပေါ်ရမှာအခြေခံပညာအထက်တန်းအဆင့်ကျောင်းတွေကိုလည်းဒီကနေ့ပြန်လည်ဖွင့်လှစ်လိုက်တာပါတလားလောက်ကြာနောက်ကျပြီးပြန်ဖွင့်ရမှာကျန်းမာရေးအတွက်အဆင့်သတ်မှတ်ချက်နဲ့မကိုက်ညီသေးတဲ့ကျောင်းတွေကတော့ဖွင့်လှစ်ခွင့်မရကြပါဘူးကျမရေးသတ်မှတ်ချက်နဲ့အညီပြန်ဖွင့်နိုင်တဲ့အစိုးရကျောင်းနဲ့ပုဂ္ဂလိကကျောင်းအကြီးအတွက်က3982ကျောင်းရှိပြီးတော့ကျမရေးသတ်မှတ်ချက်မစစ်ဆေးရသေးတဲ့ကျောင်းက2000ကျော်ကျန်နေသေးတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
ဒီနိုင်ငံတကာပုံမှန်တိုင်းမျိုးဆက်ပြီးတတိယပြည်မှုခွင့်နဲ့မဆုံးရှုံးစရာလိုကြိုးစားတယ်။ကြိုးစားတဲ့အခါမှာပြည်မှုခွင့်နဲ့ပူးယူကြည့်တာတော့တမ်းမှပြည်ချင်းတို့ကတော့သူအခြေအကြောင်းဆက်လို့ကသူအခြေရဆိုခုလိုစီပြနေတယ်။စီပြတဲ့အခါမှာအဖွဲ့ပေါင်းတော်နဲ့ဒီဆောင်ရွက်တဲ့အကြောင်းမျိုးပူးပေါင်းဆောင်ရွက်ရတယ်အများကြီးရှိတယ်။ဒီပုံမှန်လည်းပဲအဖွဲ့တိုင်းမှာပါတဲ့ပုဂ္ဂိုလ်တွေလည်းသိရှိလို့တို့အပ်တို့စစ်စစ်ခံမဲ့ကြောင့်ဒီဆက်ဆံမှာလည်းသိရှိရမယ်။မိရရတဲ့ကိုယ်ပူပေါင်းပေါင်းနေပြီးတော့မှသူတို့ညီမထားတဲ့အတိုင်းပဲဘေကင်းလုံုံပြီးတော့အဲ့ဒါစညာပြင်းဝင်အခွင့်အလမ်းမဆုံးရှုံးတဲ့နေရာတွေဖြစ်အောင်ဆက်ပြီးခံယူရမယ်။အားလုံးပူပေါင်းပြီးပေါင်းလို့လည်းဆက်လို့မိတ္တရဲ့ဆက်ပါနော်။
ကျောင်းပြန်ဖွင့်ခွင့်ရတဲ့ကျောင်းတွေမှာတော့ကပ်ရောဂါထိန်းချုပ်ရေးအစီအမံတွေနဲ့တင် जा ခွင့်ပြုထားတာပါကျောင်းဖွင့်ရဲ့ပထမနေ့မှာပဲကျောင်းသားတွေကိုကျန်းမာရေးနဲ့ပတ်သက်လို့ပညာပေးလုပ်ငန်းတွေဆောင်ရွက်ပေးနေကြောင်းလဲဘုဒ္ဓထောင်အထက်ကလေးကကျောင်းအုပ်ဆရာမကြီးဒေါခင်ထားကျွဲကအခုလိုပြောပါတယ
်ပထမအဆုံးကျန်းတဲ့ရဲ့ဆိုတဲ့အတွက်ကြောင့်ဆရာမကြီးတို့ကပို့ပြီးတော့ဂယူးဆိုင်ပေးရတာပေါ့နော်ကလေးတွေလာတဲ့အခါမှာဟိုတငယ်ချင်းချင်းသမီးတို့ရေတငယ်ချင်းချင်းတပူတော့မနေကြနဲ့ဟာလာအဲဒီဥစားဆီမိုင်းတို့အရှိပေါ့ဆိုလို့ရှိရင်ဒါကာစီဂိတ်ပေါ့အနောက်ဘက်ဆိုလို့ရှိရင်လမ်းလျှောက်ဂိတ်ပေါ့နော်အဲ့တော့တယောက်ချင်းဝင်ကြဒီဘက်ကဂိမ်းမကြီးကလည်းဝင်လို့ရတယ်တယောက်ချင်းဂိတ်ကလည်းဝင်လို့ရတယ်ဆီမိုင်းတို့အသေးချာပြောပေးပါတယ်နောက်ပြီးတော့ကလေးတွေလက်ဆေးဖို့နောက်လက်ဆေးပင်စင်မှာစုပြုံမနေရအောင်လဲလက်ဆေးပင်စင်ခုနှစ်ခုပြည့်သွားတဲ့အခါမျိုးမှာဆီမိုင်းတို့ကလက်တန်စီပေးပါတယ်မြန်မြန်ဆန်ဆန်ဝင်လို့ရအောင်ပေါ့နော်အဲ့ဒါမျိုးတွေလုပ်ထားတယ်။နောက်ဒီနေ့ကပထမဆုံးနေ့ဖြစ်တဲ့ကြောင့်မို့လို့ဆီမိုင်းတို့ကကျမ်းမာရေးကိုအဓိကထားပြီးတော့ဆီမိုင်းတွေပြောခိုင်းထားပါတယ်
ဒီကနေ့ပထမဆုံးကြောင်းတက်ရက်မှာဘယ်လိုအခက်ခဲတွေကြုံတွေ့ရသလဲဆိုတာကိုနီးပြီးတော့အထက်က14ကဆီယမဒေါ်နီလာဝင်းကလည်းအခုလိုပြောပါတယ်
။သူတို့ကခုမှစတွေ့ပြီးတော့ကြောင်းခွင့်ကစားဆိုတော့လေကြောင်းနဲ့တရားကိုခွဲနေရတဲ့ကာလတွေများတော့ကာလကြောင်းနဲ့စကားတွေတားသူကပြောတာမျိုးပေါ့။အဲအဲ့လိုမျိုးလေးပေါ့ social distance တိုင်းမနေတာလေးတွေပေါ့။အဲ့ဒီခက်ခဲလေးတွေရောရှိပါရဲ့ရှင်။
စာတင်ခန်းတွေထဲမှာနှာခေါင်းစည်းမျက်နှာအကာအကွယ်တွေတက်ပြီးစာတင်ရတာနဲ့ပတ်သက်လို့ဘုဒ္ဓထောင်အထက်ကလေးကကျောင်းသူမဆူဆူဟန်နီထွေကအခုလိုပြောပါတယ
်။စာတင်တဲ့ခါနည်းနည်းပူတာပေါ့နော်။ဟိုဒီဟာကြီးဒီအပြားကြီးနဲ့ဆိုတော့လေနည်းနည်းဆင်းတော့ပြီးတော့ပြီးပါတော့နည်းနည်းပူတာလေးရှိရပါ့
။မြမတနိုင်ငံလုံးမှာအထက်တန်းကျောင်းစုစုပေါင်းက8000ကျော်ရှိပါတယ်။အဲ့ဒီအထဲကအကြောင်းပေါင်း 9,800 ကျော်ကိုကျမ်းမာရေးသတ်မှတ်ချက်တွေနဲ့ညီမညီစစ်ဆေးခဲ့ပြီးတော့သတ်မှတ်ချက်တွေနဲ့ညီညွတ်တဲ့အကြောင်း 3,900 ကျော်ကိုပြန်ဖွင့်ပေးခဲ့တာပါအထက်တန်းအကြောင်းတွေအားလုံးကျမ်းမာရေးသတ်မှတ်ချက်တွေနဲ့အညီစစ်ဆေးဖွင့်လှစ်နိုင်ပြီးရင်အလယ်တန်းနဲ့အမူလာတန်းအကြောင်းတွေကိုလည်းစစ်ဆေးပြီးပြန်ဖွင့်နိုင်ဖို့ဆောင်ရွက်သွားမယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကပြောပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ပုံမှန်ကျောင်းတက်ချိန်အတိုင်းတက်နိုင်မဲ့ကျောင်းအရေအတွက်က600ကျော်ပဲရှိပါတယ် တပတ်ချားတက်ရမယ့်အကြောင်းက2481ကျောင်းတပတ်ချား2တုပ်တက်က2400ကျောင်းတပတ်ချား2တုပ်3ရက်ချားတက်ရမယ့်အကြောင်းက144ကျောင်းရှိတယ်လို့အခြေခံပညာဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
မန္တလေးတိုင်းအတွင်းရေလွှမ်းမှုမှုကြုံနေရတာကိုထိမ့်သိမ့်နိုင်ပြီဖြစ်ပေမဲ့ဒေသခံတပေါင်းချော်ကိုတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားရတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။မန္တလေးတိုင်းအမရပူရာမြို့နယ်ရွှေခဲရေစုထုတ်စက်ရုံအနီးတာယိုးကျူပေါင်းမှုကြောင့် ARN မြေရှန်တက်လာတာကိုထိမ့်သိမ့်နိုင်ခဲ့ပေမဲ့အနီးနားကဒေသခံတပေါင်း2000လောက်ကိုတော့အရေးပေါ်ကဲဆဲရေးစခန်းတွေစီပြောင်းရွှေ့ပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တာယိုးကျူပေါက်သွားတဲ့နေရာကိုတော့ယာယီပြင်ဆင်ထားပြီးပိုခိုင်းမအောင်စီစဉ်နေတယ်လို့လည်းမန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်က VOA ကိုပြောပါတယ်
။ယာယီတော့ယာယီပါပဲ။ယာယီကိုမှပုံမူပြီးတော့လုံခြုံစိတ်ချအောင်ခိုင်ခန့်အောင်ကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။စောလုံးဝင်ကြီးဌာနကလည်းရှိပိုင်နေရိုက်ဖို့လုပ်နေပါတယ်။မြို့တော်စီမံရေးရင်းမြစ်ကတော့ကျွန်တော်တို့ဒီပေါ်မှာကြောက်တွေနဲ့ဆက်ဖြေတာတွေကြောက်တွေပေါ်မှာသိအိတ်တွေနဲ့ပြန်မုန်းမှန်နေအသေးအိတ်တွေပေါ်နဲ့ဂျီယိုတက်ဆိုင်ခင်းလိုက်တယ်။ခင်းပြီးတဲ့ဂျီယိုတက်ဆိုင်ပေါ်မှာသိအိတ်တွေနဲ့ပြန်ပြီးတော့ဖိတ်တယ်အဲ့တော့ခေါင်းရေဝင်ရောက်မှုနင်းသွားအောင်လုပ်လိုက်တယ်။အဲတစ်ဖက်ကလည်းဒီရေဝင်ထားတဲ့နိုင်ငံအင်းတွေကရေကိုစီမံသားရဲ့ပြဆုံးဆက်ကြီးတွေနဲ့ကျွန်တော်တို့ဆွဲထုတ်နေပါတယ်
။တာယိုးချူပေါက်ရွာကနေအနီးနားကရွာတွေစီ AR မြင့်ရေဝင်ရောက်လာလို့ရက်ွက်3ခုနဲ့ရွာတွေရွာကဒေသခံ12000လောက်ကိုကဲဆေးရေးစခန်း19ခုမှာအရေးပေါ်ပြောင်းရွှေ့ပေးထားတာပါ။တတလုံးမှာတော့ဖျားဝင်တဲ့ဖုန်ကြီးချောင်းဝင်တဲ့ကယာယီခုလုံးနေတဲ့ရေပေးတဲ့သူတွေအတွက်ထမင်းဟင်းအလှရှင်ရှိနေပေမဲ့လည်းတောက်သုံးရေခက်ခဲရှိနေတယ်လို့ရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ထွန်းကပြောပါတယ်
။လောကတော့ကတော့မြေဝင်ရောက်မှုတော့လည်းတန်သွားပြီ။ဒါပေမဲ့ဒီကြေကြေထွက်မှုတော့ပြန်ချိန်တိုင်းလာတော့ဆောင်။သူတို့ဒီမှာတော့ဆိုတော့လူရှင်နေတဲ့လူဝင်ကြပါလေကျွန်တော်တို့။ဒီကတော့ရေခက်ခဲပါဘူး။သူတို့ရေစမ်းတော့လည်းတိုးရပြချိန်ပြ။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတော့တဘာဝဘီအန်ဒီရဲ့တုံ့ပြန်မှုအရေးပေါ်ရန်ပုံငွေတွေကလိုအပ်လို့သုံးဆွဲသွားမှာဖြစ်ကြောင်းမနေ့ကပဲပြောဆိုထားပါတယ်။အမျိုးသားတဘာဝဘီအန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒုတိယသမ္မတဦးဟင်နရီဘန်တီယူနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကတော့ဒီနေ့မနက်မှာပဲရေပေးသင့်ဒေတာတွေကိုတွားရောက်ပြီးမြေရေဝင်ရောက်မှုတားဆီးထားတဲ့အခြေအနေနဲ့ပြင်ဆင်မှုတွေကိုကြည့်ရှုခဲ့ကြောင်းလဲပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဘရခိုင်ဒီနေကစစ်ရှုံစခန်းတချို့မှာရာသီတောက်ခွေးရောဂါဖြစ်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမြောင်းမြို့နယ်တွင်းကစစ်ရှုံစခန်းတချို့မှာရာသီတောက်ခွေးရောဂါဖြစ်ပေါ်နေတယ်လို့စစ်ရှုံဒေါက်တာတွေစခန်းတာဝန်ရှိသူတွေကပြောပါတယ်။မြောင်းမြို့နယ်တွင်းက8000ဘုံတော်ကြီးအကြောင်းစစ်ရှုံစခန်းမှာဆိုရင်လေလူ20ကျော်လောက်ရာသီတောက်ခွေးဖြစ်နေတယ်လို့စခန်းတာဝန်ခံဦးလှစောအောင်ကပြောပါတယ်။
ပါရတိတကိုကြည့်တော့တော့ဟိုလူငယ်လက်သားကဘာဟိုဒီမှာလုံးစီနဲ့လက်စီဖြစ်တာပေါ့အဲဆိုတော့တော့ဟိုဒီလိုက်ဦးရဲတော့ဘောကသမယပြောရတာအဲဘယ်မှာဆိုပြောရပြောပြီးတော့သမယဘူးခါနာရဲတူနာရဲရောရဲအစီရဲဘာလို့ပောက်သေးတာသူတို့အဲဆရာဝန်ပြတ်မှရဲဆရာဝန်တွေမိမိရဲ့လက်သားရတိတုတ်ပြလို့ပြောတာပေါ့
စစ်ချောင်းစခန်းတွေမှာစာဝတ်နေရေးတွေခက်ခဲနေတဲ့ကြားကအခုလိုရာသီတောက်ကွေးတွေဖြစ်ပေါ်နေပြီးစစ်ချောင်းတွေနေနဲ့စေကူတပ်ဖို့အတွက်ပါခက်ခဲနေကြတယ်လို့ဦးလှစောအောင်ကဆက်ပြောပါတယ
်။ရာတော့အဲ့မှာစိုးရိမ်မုန်းကတော့ကဘယ်လိုပြောမလဲ။ဖြစ်လာရင်တော့စိုးရိမ်မုန်းကတော့ကပြရဖို့ရှိတာပေါ့ဒါပြရဖို့ကိုရပတ်သက်ရဲဒါကိုနပင်းမဲကတော့ကလက်ချင်းတာတော့လောစီစိုးရိမ်မုန်းတော့မရှိပါဘူးဖြစ်တာကရောတောက်ကြီးစိုးကြတာစိုးရိမ်မုန်းရှိတယ်ဒါစေကူတမ်းလည်းရတာကလည်းဝေးပစ်ချက်ကအကုန်လုံးကျက်ပြင်းနေတာပေါ့ဆက်မပစ်ဆိုတာဒါသူတွေကခုနေရတာပေါ့လေ
ညအုပ်မျိုးပေါ်က8000ဘုန်းတော်ကြီးစစ်ချောင်းစခန်းမှာခြေရလေးရွာကနေထွက်ပြေးလာကြတဲ့စစ်ချောင်းဦးရဲ900နီးပါးနေထိုင်တာလည်းဖြစ်ပါတယ်။ညအုပ်မျိုးနေမှာပဲရှိပြီးလူရဲ3000ကျော်ရှိတဲ့တင်ညိုစစ်ချောင်းစခန်းမှာလည်းရာသီတောက်ခွေးဖြစ်သူတချို့ရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရာသီတောက်ခွေးဖြစ်နေသူတွေကိုတော့တပ်ဆိုင်ရာကျန်းမာရေးဌာနတွေကလာရောက်စစ်ကူတပ်ပေးနေတယ်လို့လည်းစခန်းတာဝန်ခံကိုကျော်မြင့်ရှိကပြောပါတယ်
။ဖြစ်တယ်ညမဟုတ်ပါဘူး။အများကြီးတော့မဟုတ်ပါဘူး။ဟိုကဟုတ်ကဲ့လူကြီးကလူငယ်ကိုဖြစ်တယ်။ဒါပေမဲ့တူတာပြတာတော့မရှိပါဘူး။ချင်းချင်းမုန်းနေတော့ရှိတယ်ဒါပေမဲ့ဟိုကတော်မရတဲ့နာမကလာပြီးအကူကြီးလိုက်တဲ့ကျန်တဲ့လက်ပြီးကိုဆင်းဟိုသူမျိုးဆင်းဝင်လည်းနင်းနေမှရှိတယ်ကျန်တဲ့။တော်ရင်တန်းကမျိုးနဲ့မင်းမျိုးမရှိတယ်အများကြီးတော့ရှိနေတယ်။
လက်ရှိချိန်ထိရခိုင်ပြည်နယ်မှာဆိုးရွားတက်တဲ့ရခိုင်လက်နက်ကန်ရေးဖွဲ့တို့တိုက်ပွဲပြင်းထန်နေပြီနေရာစွန့်ခါထွက်ပြေးနေရသူတွေလည်းများပြားနေတာပါဒေသခံအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင်ROC ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရာစွန့်ခါနေရသူ
Africa Taishi Chan Kondri Mai Mati Shira Uganda Nangaha, COVID-19 Kayoga Kala Twin, Chang Dwi Pek Thaya Lu, Sinye Da Ne Chantare Mita Zuri Cha, Pinyya Ye Ma Manyi Manyya Chitla Nire Chang Pyo Pya Pichin Mare Shin, Chama Kwanyo Wa. Tato Yao Migen Susan Achan Ha, Uganda Ye Miro Kambala Ma Nivare, Coronavirus Aji Je Pyan Bwa La Zime, Sibwa Ye Lungan Dwi Gu Su Yaga Pek Lai De Ka, Tu Lo Lo Nire La Pien Zayin Le Pa Dwa Vare, Daku Re Do Wing Wui Yad Dwa Rai Dwe,
But even schools need they are needed to get more schools.
Jang toa ya yen apian ya po tam ma bo tam me tru tru te cha ten yu zia li la zia ri le lu ba di le da jang tru tru ko ba da be season te chu lu ya ba le jama ne du we chan ri go lai la bi ro tru gu ja ba le di lo ne tru go thain tha ra ba be Tomorrow, Nina, young Sanji Regani, Trinzari, Mia Busuin, Wetan Rigo, Twabi, Mumu, Longa Maturu, Bobby or Junjin La, Timbe Vare, Lutuga Piojarava. Online Pinya, Tinjay Matana, Nine, Sinha Dakli Rigo, Tinjay Pisi, Lurari, Taupame, Siari, Napi, Melu, Suyaga Piovi, Me, Lu Miazuga, Bama, Miaja, Wulu Piovare, Susanetta, Kuni, Nitan Chubiga, Kulu Piovare.
Of the disease of coronavirus, because our teachers told
coronavirus down to no jam to Ayarovau, Genorus Yariga, Jam to Ayarovu, Piolito, a young one never, a kudo, watch and tanshi, Lodane, what we go, a piogon with you, he dine, amigo, Gugare, Lutuga Piorava. Uganda Nanganga, Pianja Yakwatine, Tone Petrima, Kale Miazuha, Kimmy Pinya, Tinja Yilu, a chatine, a langui lavare. Nizin Satapune, Chigan Lua Chatri, Dre, Yunga Nijayaraja, Pinya Yi Lua Cheka, Atika Majada Lu Pinivare. Africa Titan Maro, Janda Uye, Shise Yagai Noha, Internet Matona Nebbi, Liasi Mita Mapoma Miajare Dre, Pinya Tinjai Mapu Viro Keke Nijayaraba. Nangan Domyamma, Jangri Mupunai Najau, Akulu, Pinya Yi Mini Yamuri, Bobiro Tida Vare. Uganda Rega, Pogliga, Jangriha. Jang Ji Piare online Pinya Tinja Yisan Nimu Satin Nivavi. Helga Naki Yengi Rutagi Ma, Nangataka Jang Tanere Kunit the Mili Shivare. Ben Mani Japchet to got to the Midre A Masia Kobiro Tempivare.
When the lockdown was lifted, the schools were still not going to.
Atoala Ganta Tara, Pian Puin Bile, Jang Riga Sabio Petaro, Jamasinza Lai Miraga, Taga Kunye de Kubono. Jamaga, then the Mia Gong Longo, a few while like Biro G. Bimini Nino, Jang Ri Piamma Puinkin, Sia Cobiro, Satin Bita like Messoyen, Jang Puineka, Matamiga, Dumiara Jobi Sari Yane, and Saint Pugang Nine, Danere, then Bina Meteo, Luvare, Lu, Rutakiga, Piorava. Stella Baxi Miraga, Ama Diochinsa, like then Bede Siamava, WhatsApp go Thombiro, Satin Lara, Linin Nivashi Ravi. Why net the meso ye not tobacco American dollar, sali dollar, lao juvare? Malaga sabi jang re be like de chema, dozi ma sade nedure, conaya ti detavare, a yangazo di lao ye drayavo, dre down mamma, dre migavau. Dabe me, ganta baso mu sabiro shine chemaro, a ye dre di pianja da la da, a cuso ye lungaze vecha nore lu suvare. Daga, when we achieve a kind name, miva rega, when we net tongue women, miave, chilla mago, so ye in laja lusura, to tini de chow, kulu, piojavale.
Maybe they have an avocation.
Kaliruga, siane, time be satin jinjavi me, throw 1 year dre, a majida, toba dibing up, a tiri ku, landed, lay young jin, lay yawni yawa lame, daja, jamaruga, beluba, jinya ye dandu, pinni, zijin be me, di chin ni nero, weba, di re, lu, piorava. Save the Children အဖွဲ့ကဒီသတင်းပတ်ထဲမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့အခုအချိန်ဟာကမ္ဘာလုံးဆိုင်ရာပညာရေးအရေးပေါ်ကာလအကြီးဆုံးလို့ဖော်ပြထားပါတယ်ဒီစီရင်ခံစာမှာတော့ကလေးတွေကျောင်းတွေကနေရာသက်ပံထွက်လာရမယ့်အခြေစိုက်နေတဲ့နိုင်ငံပေါင်း12နိုင်ငံရှိပြီးအဲ့ဒီအထက်က9နိုင်ငံဟာအာဖရိကတိုက်အတွင်းဆာဟာရာတက္ကနာရတောင်ပိုင်းအရက်ဒေသတွေကဖြစ်တယ်လို့ဖော်ပြထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ American ပြည်ထောင်စုတို့က Coronavirus ကူးစက်မှုနဲ့သေဆုံးမှုအရေအတွက်တိုးလာတော့ကြောင့်အရင်တော့အနေကောင်းဆက်တရေးကိစ္စလို့မဖြစ်မနေလုပ်ရမယ်လို့လက်မခံခဲ့တဲ့ကိစ္စတွေကိုအမေရိကန်ရာရှိတွေအလေးထားဆောင်ရွက်လာနေကြပါလေ။မာကော့စ်ဟာဒန်ရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်ဒိန်းထိုင်ဦးပါ။ဖလော်ရီဒါပြည်နယ်မိုင်အမီကမ်းခြေမှာတော့စနေနေ့ညကလူတွေအပြင်းမထွက်ဖို့ရဲတွေကလိုက်ပြီးတော့ပိတ်ပင်ပါတဲ့မိုင်အမီကမ်းခြေရဲဌာနပြောရေးဆိုခွင့်ရှိသူရဲရာရှိအာနက်စတိုရော်ထရီဂတ်ကအခုလိုပြောပါတ
ယ်။ Hoping that by closing earlier,it actually tones down the party.
စောစောစီစီအခုလိုပိတ်လိုက်တဲ့အတွက်ပါတီတွေကိုလည်းစောစောသိမ်းခိုင်းပြီးလူတွေအိမ်ပြန်ခိုင်းလိုက်ပါတယ်။သူတို့တဲခိုတဲ့ဟိုတယ်တွေကိုပြန်ခိုင်းမယ်ဆိုရင်တခြားသူတွေကိုလည်းထင်းထင်းသိမ်းသိမ်းနေခိုင်းပြီးသားဖြစ်သွားမှာပါ။မြို့တွေကလူတွေအားလုံးလည်းဘေးကင်းမယ်လို့မျှော်လင့်ပါတယ်
။ဒီမိုကရက်တစ်အမတ်တူဖြစ်တဲ့မိုင်အမီကမ်းခြေကိုစားပြီးအောက်လွတ်တော်အမတ်ဒေါနာရှယ်လော်လာကယောဂကူးစက်မှုတွေရပ်တန့်ရေးပိုပြီးတင်းကျပ်တဲ့ရေယူမှုတွေပြတ်တမ်းသင့်ပြီလို့ ABC ရုပ်သံကိုပြောပါတယ်။
And it's totally out of control. We need to close down in
လုံးဝထိမနိုင်သိမရအခြေအနေပါ Florida ကိုကျမတို့ပိတ်ပစ်လိုက်ဖို့လိုပါတယ်ပြည်နယ်အုပ်ချုပ်ရေးမှုကိုလည်းဒီလိုလုပ်ပေးဖို့တောင်းဆိုထားပါတယ်အယိုးရှင်ဆုံးလူတိုင်းနှာခေါင်းစည်းတွေတက်ခိုင်းတာမျိုးအမိန့်ထုတ်ဖို့ကျမတို့ပြောပေမဲ့သူအခုထိမလုပ်သေးပါဘူ
း COVID-19 ရောဂါကူးစက်တဲ့အရေးအတွက်တွေဆက်ပြီးတော့တက်လာနေတာကြောင့်တချို့တော့နှာခေါင်းစည်းတက်ရေးကိစ္စကိုမဖြစ်မနေလုပ်ရမယ်ကိစ္စလို့လက်မခံခဲ့တဲ့သူတွေလည်းအခုတော့ဒီကိစ္စကိုရည်တည်ဆောင်ရွက်ရမယ်လို့လက်ခံလာကြပါလေ။ Republican Party ဝင် Arkansas ပြည်နယ်အုပ်ချုပ်ရေးမှူး Asa Hutchinson က ABC ရုပ်သံကိုအခုလိုပြောပါလေ
။ We did take the further step of instituting a statewide mask.
ဒီနေ့ကလို့အတိုင်းအတာနဲ့မဖြစ်မနေနှာခေါင်းစည်းတက်ခိုင်းဖို့ကိစ္စကျွန်တော်တို့တစ်ဆင့်ရှေ့တိုးပြီးတော့လှုံ့ဆော်ထားပါတယ်။ဒီကိစ္စကကျွန်တော်လှုပ်ချင်တဲ့ကိစ္စတစ်ခုတည်းတည်းမဟုတ်ပါဘူး။ဆေးရုံတွေမှာကုသပေးနေရတာတွေရော့သွားအောင်လူတိုင်းလုံနိုင်တဲ့ကိစ္စဖြစ်ပြီးတော့ကူးစက်မှုတွေလည်းရော့ကျသွားနိုင်မယ်လို့မျှော်လင့်နိုင်ပါလိမ့်မယ်
။သမ္မတဒေါ်နယ်ထရန့်ကတတိုင်းပြည်လုံးတိုင်းဒါနဲ့နှာခေါင်းစုံမတက်မနေရဆိုတဲ့အမိန့်တော့သူထုတ်မှာမဟုတ်ဘူးလို့တင်းငွေတွေက Fox ရုပ်သံနဲ့တည်တံတွဲဆောင်မေးမြန်းခန်းမှာပြောပါလေ။စောစောပိုင်း COVID-19 ရောဂါကူးစက်မှုတွေစဖြစ်ခါစားကဒီနှာခေါင်းစုံတည်းရေးကိစ္စသမ္မတရဲ့အခုပြောဆိုချက်တွေနဲ့ကွဲလွဲနေတာတွေနဲ့ပတ်သက်ပြီးတော့လဲသမ္မတထရန့်က
Everybody was saying don't wear a mask all of a sudden everybody's got to wear a mask and as you know mask cause problems
လူတိုင်းကနှာခေါင်းစည်းတွေမတက်ကြဘူးပြောကြတယ်။နောက်ချက်ချင်းပဲနှာခေါင်းစည်းတွေတက်လာကြတယ်။ဒီတော့သိတဲ့အတိုင်းပဲနှာခေါင်းစည်းကိစ္စကပြဿနာတစ်ခုဖြစ်လာပါတယ်။ပြောရရင်ကျွန်တော်ကနှာခေါင်းစည်းတက်ရမယ်လို့ယုံကြည်တဲ့သူပါ။နှာခေါင်းစည်းတက်တာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့မဖြစ်မနေတက်ခိုင်းမယ်မတက်ခိုင်းဘူးဆိုတာကိုတော့ပြည်내အုပ်ချုပ်ရေးမှုတွေကိုပဲဆုံးဖြတ်ခိုင်းထားပါတယ်
။ဒီလိုပြောပြီးမဲ့လည်းပြီးခဲ့တဲ့တပတ်လောက်အထိအများပြည်သူရှိသွားလာတဲ့အခါဒီမှာသမ္မတဒေါ်နယ်ထရန့်နှာခေါင်းစည်းတက်လို့မရှိခဲ့ပါဘူး။တနင်္ဂနွေနေ့က Fox ရုပ်သံသတင်းတောက် Chris Wallace နဲ့တွေ့ဆုံမေးမြန်းခန်းမှာနှာခေါင်းစည်းတက်တာကိုသူယုံပေမဲ့ဒီလိုတက်လိုက်ရင်ယောဂါကြီးတစ်ခုလုံးပျောက်သွားမယ်ဆိုတဲ့ပြောဆိုချက်မျိုးတွေကိုတော့လက်မခံဘူးလို့သမ္မတကပြောခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း COVID-19 ရောဂါကူးစက်သူအရေအတွက်နေ့စဉ် 9,000 ကျော်အထိများလာနေသလိုဒီယောဂါကြောင့်သေဆုံးသူစုစုပေါင်းလဲ 3,400 ကျော်သွားပါပြီ။အမေရိကန်လွှတ်တော်အတွင်းမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးအရရင်ဆိုင်လာရတဲ့အကျိုးဆက်ကိုဘယ်လိုရင်ဆိုင်ဖြေရှင်းမလဲ နောက်ထပ်စီဝါရီနှုတ်ထအောင်ဂျာဂန်ပေးနိုင်မယ်ဥပဒေချမ်းတရအတည်ပြုနိုင်ရေးအတွက်လွှတ်တော်အမတ်တွေကိုဖိအားတွေပေးနေကြပါလေ။ဩဂုတ်လလွှတ်တော်အားလာရည်ဒီနီးလာပြီးမို့ဒီအားလာရည်ဒီမလာခင်ဒီသတင်းပတ်အတွင်းမှာပဲနောက်ထပ်ဥပဒေချမ်းတရအတည်ပြုနိုင်အောင်လှုပ်ဆောင်ကြလိမ့်မယ်လို့ညွှန်လင်းအောင်ကြောင်းပါခင်ဗျာ။ကျွန်တော်သိမ့်ထားဘူးပါ။
အခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။နိုမာလာရှိရနေ့မှာကျင်းပဖို့စီစဉ်ထားတဲ့2020ပြည့်ပါတီစိုဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အရေအတွက်၅သန်းပတ်ဝန်းကျင်ရှိမယ်လို့ကမ်းမန်းထားပါတယ်။ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရဘဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်။ဒီရွေးကောက်ပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါသလဲ။သူတို့မဲပေးတဲ့အခါမှာဘယ်အချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖွယ်ရှိပါသလဲ။အမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖွယ်ရှိပါသလဲ။စာတာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ရပါမယ်။ The Fifth Pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေတဲ့ဖြစ်သူဦးနေဝင်းနိုင်။ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဟိုနေဝင်နိုင်တဲ့မခင်လေးငယ် VOE စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗျဟုတ်ကဲ
့ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဦးဆုံးကြိမ်းမဲပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေနော်အဲ့ဒီထင်ကြမှာအသက်ပြည့်မယ်ဆိုတော့ကျွန်တော်သိထားသလောက်ဒီရွေးကောက်ပွဲမှာပထမဦးဆုံးကြိမ်းမဲပေးမဲ့လူရေအတွက်က၅သန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်သိထားတယ်အဲ့ဒါဟုတ်ပါလား
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ဒီစီးရင်ထုတ်ပြန်တုန်းကတော့ကျွန်တော်၅တန်းမိမိရှိတယ်ပေါ့လေနော်ဥမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဟိုပေါ့2020ဒီဇင်ဘာလအထိကိုသူကဟိုပေါ့အဲ့ဒီလောက်အထိကိုသူကကောက်ထားတာပေါ့လေစီးရင်ကိုအဲ့တော့အခုကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရေးအတွက်ကတော့အနေငယ်ညော့သွားနိုင်တဲ့အနေထားတော့ရှိလိမ့်မယ်လို့ထင်ပါတယ်ခင်ဗျ။ဒါ့ပေမဲ့လို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅တန်းလောက် first time youth voter ၅တန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျ။ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီ၅တန်းဆိုတဲ့အရေးအတွက်ကမနေဘူးပေါ့နော်။ပထမဦးဆုံးကြိမ်းမဲပေးမဲ့လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာမှာပဲ။မက်ကင်လင်းငယ်တို့ကကြတော့ရွေးကောက်ပွဲမှာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခံကဏ္ဍအမျိုးသမီးတွေပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါတယ်ရှင်အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးတော့မဟုတ်ဘူးဗောဒီတိုင်းရင်းသားဒေသတွေနောက်ဝေးတဲ့ဒေသတွေမှာဗောနော်ကျမတို့ရဲ့စီမံချက် area မှာပါတဲ့ဒေသတွေမှာကျမတို့ကမဲဆန္ဒရှင်ပညာပေးအေးလုံးလေးရှိရဲ့။ညကတော့တင်နန်းနေလို့ထားဖို့။အခုကတော့ကိုဗစ်ကာလဖြစ်တဲ့အတွက်အဲဒီ Facebook စာမျက်နှာတွေကနေပြီးနိုင်ငံသားအသိပညာပေးဟာတွေလုပ်တယ်။နောက်တချို့ Zoom meeting အနေနဲ့ဒီ data မှာရှိတဲ့လူတွေကိုတင်နန်းပေးသူတို့ကနေတစင်စင်းပွားတာမျိုးတွေရောလုပ်တယ်ရှင်။အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးတင်နန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့နော်။ဒါမျိုးတွေလုပ်ထားပါဗျာ။အဲဒီ first time voter ကတော့အသက်အရွယ်အရာ first time voter လို့အခုစီးရင်ထုတ်ဝေမယ်။တကယ်တမ်းကျမတို့ဒီတွေ့အဲလေးလာတွေ့ရှိချက်တင်နန်းနေရအတွေ့အကြုံတွေကအဝေးလံခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတွေမရှိကြဘူး။မရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015မှာလည်းမဲမထည့်ရတဲ့လူတွေပေါ့နော်။သူတို့လည်းဒီ2020မှာတော့မင်းထည့်နိုင်မှုကျမတို့တင်နန်းနေရတဲ့ဆင်အဲဆွေးဆောင်နေပေါ့နော်နောက်ပညာပေးတယ်အဲ့ခါသူတို့တွေလည်းဒီ first time voter အုပ်စုတွေမှာတော့ပါ
တာပါတာဒါစိတ်ဝင်စားစရာပဲအသက်ပြည့်တာကြောင့်မို့အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲငကိုတုံးကအချိန်ဒီအကြောင်းကြောင့်မဲမပေးခဲ့ဘူးတဲ့လူတွေဒီလဲပဲဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါတော့တာဖြစ်တာပေါ့လေဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာမနေဘူးဆိုတဲ့အခါကျတော့ဒီပထမဆုံးကြိမ်မဲပေးမဲ့လူတွေမဲပေးကြဖို့မဲယုံကိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့ပြောနိုင်ပါလဲ
အဲကျွန်တော်တို့ဒီကိစ္စကတော့ဒီမိုကရေစီကိစ္စဖြစ်သွားတာပေါ့လေနော်ကျွန်တော်တို့ဒီမိုကရေစီလို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်တွေပါဝင်ရမယ်လူကြီးများရှိတယ်လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတဲ့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျတကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကကျွန်တော်တို့တကယ်ကိုများတဲ့အီအတွက်ဖြစ်ပါလားအဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုလေးတွေကကျွန်တော်ရှောင်ရှုံသွားတာပေါ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter က တမအရေးကြီးတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့မြင်နေပါတော့။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီကြေမဲပေးပြီးတော့လို့ရှိရင်လည်းသူတို့ကနောက်လာမယ်လာမယ်ရုပ်ကပွဲတွေမှာအစင်ဆက်မဲပေးကြမယ်သူတွေဖြစ်တယ်။အဲဒါကြောင့်မလို့ first time တည်းဟိုကသူတို့ကဒီမဲပေးတဲ့အနေအထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကြလို့ရှိရင်မဲကိုအစင်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့အားနည်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပြရတယ်ဒါမျိုးတွေတော့မတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တနည်းတဲ့တနည်းတဲ့ကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပုံကိုကျွန်တော်တို့ကအထောက်အပံ့မဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျဟု
တ်ကဲ့ပါမက်ကင်လင်းရဲ့ရောဒီပထမဦးဆုံးချိန်မဲပေးဖို့အကျုံးဝင်သူတွေမဲပေးဖို့ကိစ္စသည်ဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်အရေးပါတယ်လို့မြင်ထားပါတယ်လေ
ဟုတ်ကဲ့ဒီနိုင်ငံသားတွေမဲပေးဖို့ကတော့ဒီကျမတို့အနေနဲ့ကတော့ပထမချိန်မဲဖြစ်ဖြစ်ပဲကြည့်အခုမဲပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲပေးစီစဉ်တာပါပဲဒါပေမဲ့ဒီ theory တွေနောက်ဟိုပေါ့ယူဆချက်ကြီးအရာ first time ဗုဒ္ဓရာဘာတွေအတွက်အရေးကြီးလဲဆိုရင်ခုနလိုနိုင်ငံရေးအလှည့်အပြောင်းကိုလည်းဖြစ်သွားနိုင်တယ်ပေါ့ခုနလိုနိုင်ငံရေးပါတီအနေနဲ့ဆိုရင်တချို့အာဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတခုခုပေါ့ဒါမှမဟုတ်လည်းထူးထူးခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်သက်နိုင်ထားခဲ့အနိုင်ရရဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ပေါ့တိုးတော့ first time ဗုဒ္ဓရဲ့ result ဟိုရလက်ကဒါသူတို့ဆန္ဒမတိရသေးဘူးဆက်အခါမှာဒီဒီအတိုက်အခံပါတီခေါ်မလားပေါ့နော်ဒီ
နောက်ထပ်ပါတီတစ်ခုခုပေါ့
အပြတ်အသတ်မနိုင်ထားသေးတဲ့ပါတီတွေကဒီ first time ပုံစံတွေဥစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ရွေးကောက်ဝင်နိုင်ဘာလုပ်မယ်ဆိုတာတွေများစွာပြင်မဲဆွဲလေးရှိရပေါ့ဒါကြောင့်ဒီ first time ပုံစံတွေကဒီရွေးကောက်ဝင်ရလက်အတွက်လဲသူတို့ကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေအထားမှာရှိ
တိတ်ကိုရေးပါတယ်သူစားပဲဟုတ်ကဲ့ခင်ဗျာဆိုတော့ကိုနေဝင်နိုင်ကိုနေဝင်နိုင်တို့တည်ထားသလားဟိုကကိုနေဝင်နိုင်တို့ကဒီမဲဆန္ဒရှင်နေနေပညာပေးတာထိဆက်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးချိန်မဲပေးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါစို့ဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြမ်းဖျင်းကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်တို့သုံးမျိုးလောက်တော့ခွဲပြီးတော့မှပြောရမယ်ခင်ဗျာနည်းနည်းရှိရှိဝေးပြောရမလားမသိဘူးခင်ဗျာဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စုသုံးစုပေါ့လေပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံရေးကိုစိတ်ဝင်စားတယ်မဲဘယ်လိုပေးရမလဲဆိုတာလည်းသိတဲ့အုပ်စုနောက်တစ်ခုကကျတော့ကျွန်တော်နိုင်ငံရေးကိုစိတ်ဝင်စားတယ်ဒါပေမဲ့မဲဘယ်လိုပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာလည်းမဲပေးတဲ့စနစ်လည်းတော့မတိဘူးဆိုတဲ့အုပ်စုသုံးစုကျွန်တော်တို့တွေ့နေတာလေးတွေတွေ့ရပါတယ်ခင်ဗျအဲ့တော့ဒီသုံးစုထဲမှာနိုင်ငံရေးလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လဲပါဝင်မယ်မဲလဲပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျာဒီအထွေထွေမြို့ကြီးပြကြီးမှာပေါ့လေရှမ်းပြည်မှာပြောမယ်ဆိုရင်ကျွန်တော်တို့မြို့ကြီးမှာတိုင်းတုံတို့တက်ချစ်လေးတို့အဲ့ဒီလောက်ကလူတွေပဲကျွန်တော်တို့ကမဲပေးတော့စိတ်ဝင်စားတယ်ကျန်တဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကနောက်အုပ်စုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျအဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးတွေစင်ခေါ်မှုတွေပေါ့လေကျွန်တော်တို့ကပြန်တူပြရဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးတွေကျွန်တော်စင်ပွားလှုပ်သွားချင်တာပေါ့လေ
ဒီ
ပုံမဲ့လို့လဲကျွန်တော်တို့မှာစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်ကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မဲဘလို့ပေးရမလဲဆိုတဲ့အုပ်စုကနေတယ
်
ကျွန်တော်တို့မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီအထဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမယောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကအော်ဗောဗောဒ education တွေလောက်ရတာလွယ်တယ်ကျွန်တော် training ဖက်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဟိုဖြစ်ပါတယ်ခင်ဗျာကျွန
်တော်
တို့ဒီဟိုကအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှကျွန်တော်တို့တော်တော်လေးကိုဟောဗောစင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမက်ကင်လင်းရဲ့လူကကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကြတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရောမက်ကင်လင်းရဲ့ဘယ်လိုရှိသလဲရုပ်ောက်ပွဲကိုစိတ်ဝင်စားကြရလား
อ่าဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ချင်းသို့တော်လည်းသူတို့စိတ်ဝင်စားဗိမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းတာပေါ့ဥပမာရွေးကောက်ပွဲရှိရတာသိတယ်သို့တော်အဲ့ဒီမှာခုနအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတာမျိုးဆိုတုံတန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီပရိဘက်ခဖြစ်တဲ့ဒေသတွေမှာဆိုရင်အမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာကတော့ခုနဒီပုံမှန်အခြေအနေရှိတယ်ပေါ့နော်ဒီစာဝတ်နေရေးလည်းအရန်မလုံးပန်းအောင်ဘာညာဆိုရင်တော့ အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရင်ဝေးလံခံပြရတဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကအဲ့ဒီမကနဆရာပြောသွားသလိုပဲမသိလို့မပေးရတွေလည်းရှိတယ်တချို့ကလည်းသိပင်မဲ့လည်းပဲမပေးနိုင်ဘူးပေါ့ဒါပေမဲ့ကျမတို့ဒီဖြစ်စေချင်တာကတော့မျိုးပေါ်မှာပဲဖြစ်ဖြစ်ဝီလန်ခေါင်ပြားတဲ့နေရာတွေရပဲဖြစ်ဖြစ်ပရိဘက်ခဖြစ်တဲ့လူတွေပဲဖြစ်ဖြစ်ယူကောက်ဝဲမှာအဓိပ္ပာယ်ရှိတဲ့မဲပေးခြင်းဖြစ်ဖြစ်နေမှာလေအဲဒီမဲယူကောက်ပွဲနေမဲထည့်ရမယ်ဟေးဆိုမဲယုံသွားပြီးတော့မဲယုံပေါက်ဝရောက်သွားမှာဘဲတကူဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့စိတ်ချင်တဲ့ဟာဒီမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအသေးပဲရှိရှိနဲ့ဖြစ်စေချင်တယ်အဲ့လိုမျိုးဖြစ်ဖို့တော့ကျမတို့တွေလည်းစူးစမ်းနေတယ်ဒီတဖြည်းတဖြည်းရောဆက်စူးစမ်းအောင်ပါရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော်အော်ဒီတချို့ကဒီမဲပေးခြင်းအရာရောမှုတိတ်မသိရဲ့လူအနေထားတွေလည်းတွေ့ရပါတယ်ရှင်
နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ဘက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့ဆိုတော့အဲ့ဒီလိုဆွေးနွေးတဲ့နေရာမှာဗာများသိခဲ့ရလဲမသိဘူးကျွန်တော်အဓိကဒီနေရာမှာမေးချင်တာကဒီပထမဆုံးချိန်မဲပေးမဲ့လူတွေဟလာအသက်ပြည့်လို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့အခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ကဘာတွေလုပ်ထားတယ်လို့ကိုနေဝင်နိုင်လို့သိထားလဲ
အဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတိတ်ဆုံပွဲမှာလဲပေါ့เนาะကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုအကြုံတော့ဟာပေါ့အလင်းတင်လို့ပေးချင်တာပါလေကျွန်တော်တို့ mail ပေးခွင့်ရရှိဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message ထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 25နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ် August 9ရက်ထိသူကထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခွန်မှုရှိနိုင်တာကဗာလဲလို့ပြောတဲ့အခါမှာအရင်တုန်းကဒီ message ထဲမှာပါဝင်ခဲ့ပူတယ်လို့ရှိတယ်ခုနဆက်မခင်းရင်ပြောသွားတဲ့မပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မပုံတင်မရှိလို့သွားပြီးတော့မှမဲစင်းထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝေးလံခေါင်ပြတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့ဒီဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဖက်တန်းမှာတင်ပေးကျွန်တော်တို့ဒီအလုတ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှအင်တာဗျူးတွေတွားတဲ့အခါမှာဘာတွေ့ရလဲလို့ပြောတဲ့အခါမှာအလုတ်သမားတော်တော်များများလူတင်ဖွဲဒီမှာနေထိုင်တဲ့လူတော်တော်များများမှာမပုံတင်ရှိမနေကြဘူးခင်ဗျာမပေါ်တဲ့မရှိတဲ့ခါကျတော့သူတို့သွားမပြောရဲမဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းထဲမှာပါဖို့တော့မသိသွားမပြောရဲကြတဲ့အနေထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်နဲ့ပြည့်ပြီလို့ပြောတဲ့ခါမှာမပုံသင်ရှိပြီဖြစ်စေမရှိသေးဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှင်နဲ့ပြည့်ပြီးပြတာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံသင်တန်းရတဲ့အနေထားမျိုးလိုမျိုးမရှိနေဘူးကျွန်တော်တို့ပါလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှာမပုံသင်ရှိပြီဖြစ်စေမရှိသေးဖြစ်စေကျွန်တော်တို့ကဆက်ရှင်နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှတက်ဆိုင်ရာရဲ့ကြေးကော်မရှင်ကိုတွားပြီးတော့မှမဲစင်းဟာပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီမဲစင်းထည့်ပေးဖို့အတွက်ကိုကျွန်တော်တို့ကပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်စင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော
်အ
ဲ့တော့သူကမပုံတင်ရှိမှမဲစင်းနဲ့ပါမှာမဟုတ်ဘဲနဲ့ session နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံ၃နဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဒါက
ဟောတော့ကျွန်တော် Yoga Back Commission ကတော့ July 25ရက်နေ့ August 9ရက်နေ့သူတို့ဆောင်ရွက်ပေးမှာဖြစ်ပါတယ်ဒါလေးကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဆိုတော့ Backlink ရောဒီ Commission Back ကလှူထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနိုင်ပြောထားတဲ့ပြင် Backlink တွေထပ်တည်ထားတာဗာများရှိတယ်လေဒီလူတွေမဲပေးပိုင်ခွင့်မဆုံးရှုံးအောင် Commission Back ကဘာတွေများအခိုင်အမာလှူထားပါလဲ Backlink
ဟုတ်ကဲ့ပါမဲစင်းခုနအရေးကြီးကတော့မဲစင်းရေပေါ့နော်မဲစင်းရဒီပြီးခဲ့တဲ့2015ရောလဲမဲစင်းရနဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲစင်းရမခိုင်မာဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိဘူးဒီရွေးကောက်ပွဲကော်မရှင်ကခု2020မှာတော့မဲစင်းကိုတော်တော်အားဆိုင်လုပ်ထားတော့တွေ့တယ်ရှင်နောက်တစ်ခုကအရင်အဆုံးရင်ကျမတို့ကမဲစင်းရအိမ်နောင်စုရအခြေခံလုပ်တဲ့အခါမှာအိမ်နောင်စုရရှိရမျိုးနယ်မှာပဲကိုယ်နာမည်ကမဲစင်းရပါတယ်ပေါ့နော်ဒီရွှေပြောင်းနေများပြည်တွင်းရွှေပြောင်းနေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့ကိုယ်အိမ်နောင်စုရရှိရရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်မဲစင်းဆိုလေအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နောင်စရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲရွေးကောက်ပွဲကလာလောက်ဒီနေလောက်တဲ့လူတွေဆိုသူတို့စည်ရင်ထည့်ထားကောက်စင်ကာလာပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲ့ရင်တော့ဘလို့လာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီး
တော့ဟုတ်ကဲ့ဆိုတော့အတန်းပြင်းပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အကြိမ်တွေထက်တော့နည်းနည်းပိုပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပိုပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးရှုံးတော့စူးစမ်းပြီးကောက်ထားတာတွေ့ပါတယ်
ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမအဦးဆုံးချိန်မဲပေးမဲ့မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြံဉာဏ်ဖြင့်တို့ဟလာဘဲပါတီဘဲကိုယ်စားလှယ်ကိုမဲပေးမလဲလို့တို့စဉ်းစားကြတဲ့အခါမှာအဓိကဘဲအချက်ကို မူတည်ပြီးတော့စဉ်းစားကြရတယ်လို့ကိုနေဝင်နိုင်လို့တည်ထားတယ
်ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟိုပါပေါ့နော်ဟိုရန်ကုန်တိုင်းဒေတာကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ် candidate တွေကိုပို့ပြီးတော့မှအလိုရှိကြတယ်ပေါ့လေ
ဟုတ်ကဲ့
ဒါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေတာကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်နေပေါ့လေ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖုံးပြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လိုချင်တဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်ဥပမာလူငယ်ဖြစ်ရမယ် international standard အနေနဲ့ဟောပေါ့ဟာကျွန်တော်နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြီးလို့ရှိရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်ကိစ္စပေါ့လေအခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းတွေခုတ်တဲ့ကိစ္စဆို movement တွေလှုပ်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပိုစိတ်ဝင်စားတယ်လူဝင်မဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီနယ်စုံနယ်ဖျားမှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူတွေလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျအဓိကသူတို့ကကြတော့ livelihood တွေကို young struggle လုပ်နေကြတာ
သူတို့ကတမူဝန်ကြီးက
ဟုတ်တယ်ဘဝအတမူဝင်ကြောင်းတော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုပုံကိစ္စမျိုးတွေပြီးလို့ရှိရင်နေမြေဒေတာလုံခြုံရေးကိစ္စမျိုးတွေပြီးလို့ရှိရင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွင့်လိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့ဟောကျွန်တော်သင်တန်းမှာတော့မှဟိုဘယ်လိုဆွေးနွေးကြတယ်ဆိုတော့ရုပ်ောက်ပွဲလူငယ်တွေကစိတ်ပြတ်တယ်ပေါ့နော
်
ဘာလို့လဲလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စလဲလောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြနိုင်ငံတော်ပြည်တော်များများတတိကျင်းပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထူးကြတယ်ဟိုကျွန်တော်တို့
ထူးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးတုံးထူးနေတာတကယ်တော့လူငယ်တွေမျိုးမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော်တို့ negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီကနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်ဗျ
ဆိုတော့မကလေးငယ်မျိုးသမီးမဲဆန္ဒရှင်တွေကရောအကြံပြန်အဖြစ်ပါတီကိုရွေးတာမှကိုယ်စလဲကိုကြည့်တာမှဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြတယ်လို့သိထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျမတို့စဉ်းစားရတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေအရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးတွေကိုမဲမဆွဲပေးနေပါစေပေါ့နော်ဒီအမျိုးသမီးတွေနေဒူဝါတွေကုံသေးနှုံးလိုဟာမျိုးတွေနောက်ကလေးတွေကြောင်းသွားတဲ့ကိစ္စမျိုးတွေနောက်ကက်မီကယ်မပါတဲ့ပေါ့နော်ဒီစားသောက်လုံးချုံမှုဟာမျိုးတွေအဲ့လိုဟာမျိုးတွေ
နေရာကင်းရှင်းတဲ့တန်ရှင်းတဲ့အစားအစာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့လိုဟာမျိုးတွေကိုဒီအဲမူဝါဒရေးချပြီးလုပ်ပေးမယ်လို့ခရီးပေးတဲ့လူတွေရှင်တော့အမျိုးသမီးမဲဆန္ဒရှင်တွေရဲ့မဲတို့ရမှာပဲရှင
်ဟုတ်ကဲ့
သို့တော်လည်းကျမတို့နိုင်ငံရဲ့လက်တလော့အခြေအနေပေါ့နော်ကျမတို့ကဗုဒ္ဓ education လည်းပေးတဲ့အခါကျတော့ဒီကျမတို့ပြီးတဲ့အခါမှာကျမတို့နိုင်ငံကဒီမဲအများဆုံးသူအနိုင်ရတဲ့စနစ်ဖြစ်တယ်ကျမတို့ကလူကိုအရင်ချင်းကိုပဲကြည့်ပြီးမဲပေးဖို့ကျမတို့ကပညာပေးရတယ်အဲတကယ်ကိုကိုလုတ်ပေးမဲ့လူရွေးပါသို့တော်လည်းပဲဒီ observation နဲ့ဒီပိုင်းလုတ်တဲ့အခါကျမတို့လေးလာတွေ့ရှိချက်အရာပြဿနာလည်းဘာလဲဆိုဒီမဲဆက်စီယုံမှုအခွင့်အရေးကိုလည်းကြက်ကြက်ပြက်ပြက်မရဘူ
း
လူရင်းရှိရွေးတော့ပွဲဝင်မဲ့ကိုယ်စလဲကိုနိုင်ရပြည်သူလူထုရှိကိုသတင်းစကားတွေရောက်အောင်ကြည့်ရအောင်မပေးနိုင်အောင်ပေါ့နော်အဲ့လိုဖြစ်နေတယ်ပြီးရခါမှာခုနဆရာနေဝင်နိုင်ပြောသားသလိုပဲအများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာတဲ့ခုနပါတီကိုပဲနောက်ခံပြူပြီးပါတီကိုမှဒီလူပုဂ္ဂိုလ်အရှိန်ဟွာပဲအသုံးပြုပြီးမဲဆွဲတာမျိုးကများတယ်ပေါ့နော်အဲနောက်အဲ့ဒါတော့နောက်ရေးောက်ပွဲမှာမဲထည့်တဲ့လူတွေကလည်းခုနလိုဝင်းမဲအဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲထည့်တဲ့ကိုယ်စလဲဘလူးဆိုတာမှအောင်မသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ပါတီကိုပဲကြည့်ပြီးတော့မဲထည့်တွေတော့များနေတော့မှာပဲရှင
်ဟုတ်ကဲ့ခင်ဗျဆိုတော့အခုလက်ရှိကကျွန်တော်တို့ကပထမဆုံးကြီးမဲပေးမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားသူတို့ရဲ့ရေးပါမှုအကြောင်းပြောလို့တစ်ဖက်မှာလည်းမဲမပေးဆိုတဲ့လုံစော်စီယုံလှူရှားမှုကလည်းပဲရှိနေတယ်ဆိုတော့ဒီမဲမပေးရေလုံစော်စီယုံလှူရှားမှုကအဓိကအားဖြင့်ပထမအဦးဆုံးကြိမ်မဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုနေဝင်နိုင်
ဟုတ်ကဲ့ခင်ဗျဟိုပါကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ောက်ပွဲဆိုတာဘာလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့အတွက်ဟိုပါ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့အခါမှာလည်းပဲကျွန်တော်တို့ကဟောပေါ့လေဟိုလူတိုင်းကတော့သူ့ယူဆနဲ့သူ့အသွေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးတွေရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလေ represent လို့ပြောတဲ့ကိုစားပြုရမယ်လွတ်တော်ကိုယ်စားလေကတကယ်ကိုစားမပြုဘဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့အခါမှာစိတ်ပြတ်ပြီးတော့မှယူရမယ်လို့မရှိလို့မဲမပြီးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟောကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော် democracy ဟိုတော့လည်းကြောင်းနေပုံမှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ကထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရုပ်ောက်ပွဲမှာကကြတော့ဟိုဘသူမှဆလိုတာဗျာကျွန်တော်မဲပေးပြီးဖြစ်စေမဲမပေးပြီးဖြစ်စေနိုင်တဲ့လူနဲ့ရွေးမခံတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ကရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တကယ်ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရာမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့လက်နာမှုလို့ကျွန်တော်တို့အများအားပြောပါတယ
်မကလင်ငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလှူရှာမှုကဒီပထမဦးဆုံးချင်းအဓိကအပြင်ပထမဦးဆုံးချင်းမဲပေးမဲ့မဲဆန္ဒရှင်တွေပေါ့ဘယ်လိုရိုက်ခတ်မှုရှိတယ်လို့နားလည်ထားလဲ
ဟုတ်ကဲ့ရှင်ဖွဲ့စည်းပုံအခြေခံဥပဒေမှာကိုကအဲမဲမပေးခြင်းတဲ့လူကမပေးဘဲနေလို့ရရဲဆိုတာပါတဲ့အတွက်ဒီမျိုးပုတ်လုံးမယ်ဆိုလို့ရှင်လည်းဒါသူ့အခွင့်အရေးလို့ပဲပြောရမှာပေါ့နော်သို့တော်လည်းဒီကျမတို့နိုင်ငံရွေးကောက်ဝယ်ယဉ်ကျေးမှုကမင်းအရန်ကြီးကိုဟိုမင်းချက်လေးရဲ့အခါကျတော့ဒီစိတ်ပျက်စရာရတော့ကြုံတွေ့ရအောင်ပါသို့တော်အဲ့ဒါကြီးစိတ်ပျက်ပြီးကျမတို့ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီယဉ်ကျေးမှုကိုချိနဲ့အားနဲ့အောင်လုပ်လိုက်မယ်ဆိုရင်လာမယ့်အနာဂတ်သမိုင်းမှာဒီကျမတို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားွက်ရွေးကောက်ွယ်ရလာပါပို့အနှံ့ဝေးမယ်လို့ကျွန်မထင်တယ်။ဒါပေမဲ့လည်းအခုလက်ရှိအခြေအနေရသည်စိတ်လှုပ်ရှားပြီးအသေးပဲပြီးွားတဲ့ရွေးကောက်ွယ်တွေဖြစ်လာဖို့မဲထဲတဲ့လူတွေနဲ့ဆန္ဒပေးခြင်းလာဖို့အတွက်ကတော့ယင်ဒီတာဝန်ရှိတာကတော့ရွေးကောက်ွယ်ကော်မရှင်ရောမဲဆန္ဒရှင်တို့နောက်နိုင်ငံရေးပါတီတွေရောအားလုံးမှာအားကောင်းမှုလူတွေရှင်အဲ့တော့နိုင်ငံရေးပါတီတွေကလည်းရွေးကောက်ွယ်မှာမဲထဲတဲ့လူတွေမဲထဲခြင်းလာအောင်စိတ်ဝင်စားမှုဆွဲဆောင်နိုင်မှုလည်းလိုပါတယ်ရှင်အဲ့တော့ဒီရွေးကောက်ပွဲတစ်ခုကောင်းမွန်တဲ့ဟာဖြစ်ဖို့ဆိုလို့ရှင်အဘက်ဆုံးပေါ့နော်ဒီပြည်သူတွေရောနောက်အရက်ဖက်အဖွဲ့လုံးစုံရဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့နော
်ဟုတ်ကဲ့
အားကောင်းမှုလူမယ်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မက်ခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဆရာကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
the fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်ရဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယောဂါရေးပေါ်အခြေအနေကြောင့် POA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် POA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ငွေလာညပါဖြောရှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ခဏတွေအပြီးခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ဆက်ပေးပါမယ်ရှင်တကပါလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14.9 သန်းနဲ့သေဆုံးသူ 6,100 နီးပါးရှိလာချိန်မှာပဲကိုဗစ် -19 ကာကွယ်ဆေးစမ်းသပ်မှုတွေနဲ့ပတ်သက်လို့တိုးတက်မှုအလားအလာတွေရှိကြောင်းသုတေသနပညာရှင်တွေကပြောပါတယ်ဗြိတိန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်နဲ့ဗြိတိန်ဆွီဒင် AstraZeneca ဆေးကုမ္ပဏီပူးပေါင်းစမ်းသပ်နေတဲ့ကိုဗစ် -19 ကာကွယ်ဆေးနဲ့တရုတ်နိုင်ငံ CanSino Biologics ကုမ္ပဏီကစမ်းသပ်နေတဲ့ဆေးဒီအလားအလာရှိတဲ့ကာကွယ်ဆေးနှစ်မျိုးကိုလူတွေနဲ့ဆန်းသက်နေတာနောက်ဆုံးအဆင့်ကိုရောက်နေပြီဖြစ်ပါတယ်။ဒီဆေးတွေကလူခန္ဓာကိုယ်ရဲ့ယောဂတိုက်ဖြစ်တဲ့ခုခံစွမ်းအားကိုတိတိတတ်တာပြင့်တင်ပေးနိုင်တာကိုတွေ့ရကြောင်းတင်းနှလာနေထုတ်ဗြိတိန်ဆေးပညာရှင်နဲ့ The Lancet မှာဖော်ပြထားပါတယ်။2020ပြည်နှစ် American သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100ကျော်ပဲလှူတဲ့အချိန်မှာ Democratic Party သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်မဲ့ Joe Biden က
အမေရိကန်အလုံသမားတွေနဲ့ပတ်သက်တဲ့စီးပွားရေးအစီအစဉ်တစ်ခုကိုဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မှုရှိပါတယ်။အဲ့ဒီစီးပွားရေးအစီအစဉ်ရ21ရာစုနှစ်ထဲမှာပညာရေးပြည့်ဝပြီးအပြန်အလှန်ကူညီဆောင်ရှောက်မှုရှိတဲ့လူသားအဖွဲ့ကိုဘယ်လိုတည်ဆောက်နိုင်မလဲဆိုတာကိုပြသမှာဖြစ်ကြောင်းနဲ့ဒါဟာ Black Lives Matter လှုပ်ရှားမှုအပေါ်ဘိုင်ဒန်ရဲ့ပြန်လည်တုံ့ပြန်ဆောင်ရွက်ပေးမှုလည်းဖြစ်ကြောင်းဘိုင်ဒန်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကပြောပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာ 2.1 ထရီလီယံနဲ့ကာယောဂါကြောင့်ထိခိုက်မှုပြန်လည်ကုစားရေးအစီအစဉ်တွေကိုအင်္ဂါနေ့အစောပိုင်းမှာပဲသဘောတူညီမှုရခဲ့ပါတယ်။ကန့်သတ်ချက်တွေထည့်သွင်းသင့်သလားဆိုတာနဲ့ပတ်သက်ပြီးရမုံငွေအတိအကျခွဲဝေချထားရင်းမှာသဘောထားကွဲလွဲနေခဲ့ကြတာကိုနေရောညပါလေးရက်ဆက်တိုက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာဒီသဘောတူညီချက်ထွက်ပေါ်ခဲ့တာပါ။ဥရောပသမဂ္ဂခေါင်းဆောင်အကြီးအကဲ Charles Michel ကသဘောတူညီချက်ရပြီဆိုတာကိုအတည်ပြုခဲ့ပါတယ်ရှင်။ဒီကနေ့အင်္ဂါညပိုင်းအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်ကြားတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.